အမေရိကန်နိုင်ငံသားရေးဝင်ကြီးတက်လာဆန်ရဲ့ခီးစဉ်မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့တင်းယူဖို့နေပြည်တော်ကိုရောက်ရှိနေတဲ့ VOA Wine.2 မဆုမျက်မှုံကိုဦးကျော်စန်သာကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
်။ဟုတ်ကဲ့ပါ American နိုင်ငံသားရဲ့ဝင်ကြီး Rex Tillerson ကဒီကနေ့ဗုဒ္ဓဟူးနေ့မှာပေါ့နော်မြန်မာနိုင်ငံကိုရောက်လာမယ်ရောက်လာမယ်ဆိုတာကလည်းသူ့ရဲ့ခီးစဉ်ကနေချင်းပြန်ခီးဖြစ်ပါတယ်သူနေပြည်တော်ဝဲတန်းလာမယ်ကျမတို့တည်ထားတဲ့တရေအရဆိုရင်တော့သူကနေပြည်တော်ကိုဘယ်နဲ့10နာရီခွဲလောက်မှရောက်လာမယ်။သူကဟိုတရားတလောက်ဆိုရင်တော့သူက17နာရီခွဲလောက်မှတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဖို့ရှိတယ်။တွေ့ပြီးသွားလို့ရှိရင်12နာရီခွဲဝင်းကျင်လောက်မှဒေါက်ဖန်စုကြည်နဲ့တွေ့မယ်။အဓိကတူလာတဲ့ဒီခီးစဉ်ကလည်းဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ဒီလူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်လို့အမေရိကန်အနေနဲ့ဘယ်လိုလုပ်ပေးနိုင်မလဲဆိုတာကိုတူလာပြီးတော့ပြောတာတစ်ခုနောက်တစ်ခုကလည်းရခိုင်ပြည်နယ်မှာဒီအကြမ်းဖက်မှုတွေတပ်မတော်ရဲ့စစ်တပ်ရဲ့အကြမ်းဖက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေရှိနေချိန်မှာလာပြီးတော့သူ့အနေနဲ့ဟိုတပ်မတော်လာပြီးတော့သတိပေးတဲ့အခီးစဉ်လို့လည်းမြင်လို့ရပါတယ်ဆိုတော့ဟိုဒေါက်ဆန်းစုကြည်နဲ့တွေ့ပြီးတဲ့အချိန်မှာပေါ့နော်17နိုင်45ဝင်းကျင်လောက်မှာဒီဒေါက်ဆန်းစုကြည်နဲ့သူနဲ့ပူးတွဲပြီးတော့မှနိုင်ငံတကာသတင်းမီဒီယာသတင်းစာရှင်းလင်းပွဲလုပ်မယ်လို့သိရပါတယ်ရှင
့်အဲ့တော့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့တဲ့အခါမှာဒီခိုင်ပြည်ကပြဿနာနဲ့ပတ်သက်ပြီးတော့သတိပေးမယ်ဆိုပြီးမဆုမြတ်ဆုံးသွားတဲ့အစုံနှုံးအင်မတန်သဘောကျပါတယ်သတိပေးတာလားဖိအားပေးသလားတချို့အမေရိကန်မှာရှိတဲ့လွှတ်တော်အမတ်တွေကကွန်ဂရက်မှာမြန်မာနိုင်ငံအစိုးရကိုဖိအားပေးဖို့ pressure ပေးဖို့ဒါ targeted sanction လုပ်ဖို့စသဖြင့်အများကြီးဖိအားပေးတာခံရတဲ့ American Trump အစိုးရကကဆိုတော့သူဟာအဲ့ဒီဖိအားကိုဟိုယူပြီးတော့ဆက်ပြီးတော့ပေးဖို့ပြောမှလားသူတို့ကအဲ့ဒါမျိုးတွေစိုးရင်နေရတယ်အဲ့ဒါကြောင့်ခင်ဗျားတို့သတိထားရပါစို့ပြောမှလားအဲ့ဒါဘယ်လိုသုံးသပ်လို့ရပါလဲအဲ့ဒါမဆုမဘယ်လိုသုံးသပ်လို့ရတာ
အဲ့ဒါကတော့ဘယ်လိုပြောရမလဲဆိုရင် American အစိုးရကိုယ်တိုင်ကလည်းဒီတက်မတော်အပေါ်မှာသူတို့ sanction တွေပိတ်ဆို့တန်ခါမှုလုပ်ထားတယ်။နောက်ထပ်လည်းတက်မတော်ခေါင်းဆောင်တွေအပေါ်မှာစီးပွားရေးအရ targeted sanction တွေပေါ့နော်ပြစ်မှတ်ထားတဲ့အရေးယူတန်ခါမှုတွေလုပ်ဖို့လို့စဉ်းစားနေပါတယ်။အဲ့ဒီအချိန်မှာပဲဒီ American နိုင်ငံသားရဲ့ဝင်ကြီးမြန်မာနိုင်ငံကိုလာရောက်တာဖြစ်တယ်။ဆိုတော့မနေ့ကသူတို့တွေ့ရတဲ့အချိန်မှာဘာပြောမလဲဆိုတာမူတည်တယ်ပေါ့နော်။ဆိုတော့မြင်ရတာတော့ခုနကဦးကျော်စန္ဒာပြောသလိုပဲဒီ American လွှတ်တော်ကလည်းမြန်မာနိုင်ငံအပေါ်အရေးယူတန်ခါမှုတွေလုပ်ဖို့ပြင်ဆင်နေတယ်လွှတ်တော်အမတ်တရားလည်းတွန်းတွန်းတိုက်တိုက်လုပ်နေတယ်အစိုးရကိုလည်းဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေဟာဒါ ethnic cleansing ဖြစ်တယ်ဆိုတာမျိုးဒီ American အစိုးရကထုတ်ပြောဖို့ဖိအားတွေပေးနေတဲ့အချိန်မှာဒီ American နိုင်ငံသားကြီးဝင်ကြီးကသူကိုယ်တိုင်လာပြီးအခြေအနေကိုလာကြည့်တယ်ဆွဆွဲခံနေရတဲ့တမတော်ခေါင်းဆောင်နဲ့လာတွေ့တယ်ဆိုတာကတော့နည်းနည်းလေးလေးလေးနက်နက်
ဆိုတော့အခုအာဆီယံစီးပွားရေးကိုဒေါန်ဆန်းစုသွားတက်ခဲ့တယ်။အဲ့ဒီအာဆီယံမှာဘယ်ဖီအားမှသူစီရောက်မလာခဲ့ဘူးမြန်မာပြည်ပေါ်ရောက်မလာခဲ့ဘူး။လူခွင့်ဆိုတာတခွန်းမှတော့မပြောဘူး။အဲ့ဒီမှာလည်းပဲအမေရိကန်ကောင်းဆောင်လည်းတက်ကြတာပဲ။အမေရိကန်အစိုးရအကြီးအကဲတွေလည်းအဲ့ဒီအာဆီယံမှာတက်ရောက်ကြတာပဲ။သူတို့စီကတော့ဘာမှထွက်မလာခဲ့ဘူး။ဆိုတော့ဒီမှာရောက်လာတဲ့အခါတော့ပုံပြီးပြင်းပြင်းထန်ထန်ပြောလာမယ်လို့များယူဆသလားအဲ့ဒီမြန်မာပြည်မြန်မာနိုင်ငံကလူတွေရဲ့သဘောထားကဘယ်လိုရှိလဲတကယ်ကြပါအ
ဲ့ဒီဟာတော့ပြောရမယ်ဆိုရင်တော့မြန်မာပြည်သူပေါ့နော်တာမန်ပြည်သူတွေအနေနဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးလာမယ်ဆိုတဲ့ကိစ္စကတော့အများတော်မှသိကြမယ်မထင်ဘူးဒါပေမဲ့ဒီကိစ္စမှာဟိုတက်မတော်ဘက်ကတော့ဟိုအလေးနဲ့ထားပြီးတော့ပို့ပြီးစဉ်းစားနေကြမယ်လို့ထင်ပါတယ်ရှင
့်တက်မတော်ဘက်ကတော့ဒါသူတို့နဲ့တိုက်ရိုက်ပတ်သက်မဲ့ကိစ္စဆိုရသူတို့ကပို့ပြီးတော့အလေးထားစဉ်းစားမှာပေါ့ဆိုတော့နိုင်ငံရေးအတိုင်းအတာကတော့ဘယ်လိုပြောရကြားမဆုမြတ်
နိုင်ငံရဲ့အတိုင်းဝိုင်းကကြတော့လေသူတို့အနေနဲ့ပေါ့နော်အခုကမြန်မာနိုင်ငံဖိအားတွေတိတ်ပြီးတော့နိုင်ငံတကာဖိအားတွေပေးခံနေရတယ်ပေးခံနေရတဲ့အချိန်မှာဒီအမေရိကဟိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးတယောက်လာတဲ့ခီးစဉ်ကနေပြီးတော့သူ့ရဲ့တုံ့ပြန်မှုပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံအတွက်ကိုဟိုအပြောင်းလဲတွေဘယ်လိုဖြစ်နိုင်မလဲအပြောင်းလဲဆိုတာပေါ့နော်ခုနဖိအားတွေပဲရောသွားမလားအဲမြန်မာနိုင်ငံကဒီအခုဆိုလို့ရှိရင်နိုင်ငံတကာမှာဆိုတော်တော်လေးမျက်နှာပြက်စရာဖြစ်နေတယ်အဲ့ဒီအခြေအနေကနေပြီးတော့လျှောက်သွားမလားဆိုတာမျိုးပဲသူတို့နိုင်ငံရဲ့အတိုင်းဝိုင်းဘက်ကတော့စိတ်ဝင်စားနေပုံရပါတယ်ရှင
်မစ္စတာတီလာဆင်ကပဋိပက္ခတွေဖြစ်ပေါ်ခဲ့တယ်ဆိုတော့အဲ့ဒီဘင်္ဂလားဒေ့ရှ်နဲ့ဇမ်ဘက်ကိုတော့သွားဖို့အစီအစဉ်မရှိဘူးပေါ့
ဒီခါဒီနယ်ဘက်ကိုတော့မစ္စတာတီလာဆင်သွားဖို့အစီအစဉ်မရှိပါဘူးရှင်ဘာလို့ဆိုတော့ तू ကနေပြည်တော်ကိုမနေ့10နာရီခွဲလောက်မှရောက်လာမယ်ညနေ၄နာရီခွဲလောက်မှပြန်သွားမယ်ဆိုတော့ဒီကြားရဲမှာသူအဓိကတော့ဆွဆွပြောတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တော့အတန်းစုကြည်တို့နဲ့ပဲတီးကြားစီတွေ့ပြီးတော့ဆွေးနွေးမှာဆိုတော့ဒီတစ်ခေါက်ခီးစဉ်ကတော့ရခိုင်ပြည်နယ်ဘက်သွားမယ်ခီးစဉ်မပါပါဘူးရှင့်